ကုလသမဂ္ဂအကြောင်းဝင်ကြီးနိုင်ပေးခဲ့တဲ့တိနံတင်ပုံမှုသဘောတူညီချက်ကိုရုရှားကရပ်ဆိုင်လိုက်ပါတယ်။အဲ့ဒီသဘောတူညီချက်ကြောင့်ယူကရိန်းက6တန်ကျော်တင်ပို့နိုင်ခဲ့ပြီးကမ္ဘာစည်းကွက်မှာတိနံစည်းချဖို့အထောက်အကူဖြစ်ခဲ့ပါတယ်။ယူကရိန်းလက်နက်ကိုင်တပ်ဖွဲ့တွေရဲ့လုံရက်နဲ့ဆက်ဆက်ပြီးသဘောတူညီချက်အရဘက်ကုန်တင်သမောတွေရဲ့လုံခြုံရေးကိုရုရှားကအမှတ်မခံနိုင်တော့ဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာချက်မှာပြောထားပြီးစနေနေ့ကစပြီးရက်အကန့်အသတ်မရှိရက်ဆိုင်လိုက်ပါတယ်။ယူကရိန်းကတော့သူတို့တိုက်ခိုက်တာမဟုတ်ဘူးလို့ညင်းဆိုပါတယ်။ရုရှားနဲ့ယူကရိန်းကိုတင်းနံကိစ္စထပ်မံညှိနှိုင်းဆွေးနွေးကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတိုက်တွန်းလိုက်ပြီးတရက်ကြာမှာရုရှားကအခုလိုရက်ဆိုင်လိုက်တာပါ။အာရှနဲ့အာဖရိကမှာအတိုင်းအဆကြီးကြီးမားမားအငတ်ဘေးကြုံရအောင်ရုရှားကချင်းချောက်လာတာကိုမြင်သားပါတယ်လို့ယူကရိန်းသမ္မတဇယ်လန်စကီကသူ့ရဲ့ညစဉ်ဗီဒီယိုအစီအစဉ်ကနေစနေနေ့ညကပြောလိုက်ပါတယ်။သင်္ဘော296ဆင်းဟာတီးနံတန်ချိန်ပေါင်း2တန်းကျော်ကိုတင်ဆောင်ထားကြပြီးပင်လယ်နဲ့ထက်မှာစောင့်နေကြရတယ်လို့ဇယ်လန်စကီကဆိုပါတယ်။စနေနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီအစည်းအဝေးကိုတနင်္လာနေ့မှာခေါ်ပေးဖို့ရုရှားကကုလသမဂ္ဂကိုတောင်းဆိုလိုက်ပါတယ်။အခုလိုရဆိုင်လိုက်ခြင်းအပြင်သူနဲ့စခဲ့တဲ့သူစားကြတဲ့ယူကရိန်းစစ်ပွဲမှာစာရိတ်ခါကိုလက်နက်တစ်ခုပြရုရှားကထပ်မံအသုံးပြုလိုက်တာဖြစ်တယ်။ဝင်ငွေနဲ့အလလတ်ဝင်ငွေရှိတိုင်းပြည်တွေရဲ့ကမ္ဘာစာရိတ်ခါဈေးနှုန်းတွေပေါ်မှာဓာတ်ရိုက်တက်ရောက်မှာဖြစ်ပြီးရင်းဆိုင်နေရာပြီးဖြစ်တဲ့လူသားချင်းစာနာထောက်ထားမှုအကြမ်းတဲနဲ့စာရိတ်ခါမလုံခြုံမှုကိုပိုပြီးစိုးဝါးစေမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောလိုက်ပါတယ်။